တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံထဲအသက်လူပြီးခွက်ပြေးခိုလုံလာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုထိုင်းစုအကနဲ့အကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီကော်မတီအပါအဝင်လူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့15ဘက်ကပူးတွဲပြီးထိုင်းစုအကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့လူသားချင်းစာနာမှုအခြေအနေအသိဆိုးနေတဲ့အတွက်ငင်းဆက်ကြောဖြတ်ပြီးထိုင်းနဲ့ရောက်ဖို့လာခဲ့တာဖြစ်ပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီရဖို့နဲ့ခလုံးခွင့်ပေးဖို့အရေးကြီးလိုအပ်နေတယ်လို့ NGO အဖွဲ့15ဘွဲ့ကဒီဇင်ဘာ24ရက်နေ့တုန်းကကြေညာချက်မှာဖော်ပြပါတယ်။ KNP နဲ့တိုက်ပွဲတွေဟာဒီဇင်ဘာ15ရက်ကစပြီးတိုးလာတဲ့အတွက်၄ကီကောနဲ့ဝင်းချင်ရွာတွေကလူပေါင်း 1,000 လောက်အိုးအိမ်ဆွန့်ခွာထွက်ပြေးရတယ်လို့ဒီထဲက 4,000 လောက်ထိုင်းငင်းဆက်ကြောဖြတ်လာတာဖြစ်ကြောင်းနဲ့ဒီဇင်ဘာ22ရက်မှာထိုင်းနိုင်ငံထဲနောက်ထပ်ရောက်လာသူရွာသား 1,000 လောက်ကိုတော့ထိုင်းစစ်အာကတားဆီးတဲ့တွေ့ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံထဲထွက်ပြေးခိုလုံလာသူတွေကိုပြန်ပြီးပို့ရဟာလဲသူတို့အတွက်အသက်အန္တရာယ်ဆိုရင်ရတယ်လို့ပြောပါတယ်။ဒါပြင် COVID-19 ကရောကအချိန်မှာကျန်းမာရေးဆောင်ရှောက်မှုကောင်းကောင်းမပေးနိုင်တဲ့မြန်မာနိုင်ငံရဲ့အတင်းပြန်ပြီးပို့ရဟာလဲအန္တရာယ်ကြီးတဲ့အတွက်ထိုင်းစစ်အနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးခိုလုံခွင့်အပေါ်ဝင်အကူအညီတွေပေးဖို့ပါပန်ကြားတာပါ။ထိုင်းစစ်အနေနဲ့နေဆက်ကြောဖြတ်ထွက်ပြေးလာသူတွေအတွက်နေဆက်ကိုဖွင့်ပေးဖို့ကုလသမဂ္ဂ UNHCR နဲ့လက်တွဲပြီးဒုက္ခသည်တွေကိုစစ်စစ်ခိုလုံခွင့်ပေးဖို့ဒုက္ခသည်တွေရှိကုလနဲ့လူသားဆန်ရင်းဆန္ဒမှုအဖွဲ့တွေတွားရောက်ခွင့်ပေးဖို့အပြင်အာဆီယံကချထားတဲ့လူသားချင်းဆန္ဒမှုအကူအညီပေးရေးအပေါ်မှာဘုံသဘောတူချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့နဲ့မြန်မာနိုင်ငံရဲ့တိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းကိုအာဆီယံနဲ့လက်တွဲပြီးအပြေရှားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။